ဝချင်းအချက်တဲကကမ္ဘာစီးပွားရေးကိုဆက်လက်ကျဆင်းစေလိမ့်မယ်ဆိုတဲ့ခန့်မှန်းပြောဆိုမှုများကြောင့်ရင်းနှီးဈေးနှုန်းကတပိပါကိုဒေါ်လာ90အောက်ရောက်သွားလို့ကုလအတွင်းအနှိမ့်ဆုံးဖြစ်ပါတယ်။အမေရိကန်နိုင်ငံမှာတောက်ကြနေကအတည်ပြုလိုက်တဲ့ဒေါ်လာဘီလီယံ900ကတင်ရေးအစီအစဉ်ကကမ္ဘာစီးပွားရေးအချက်တဲကိုသိပ်ပြီးတော့ထိမ့်နိုင်မယ်လို့ငွေရင်းနှီးမြှုပ်နှံသူများကမယုံကြည်ကြတဲ့အတွက်တနင်္လာနေ့ကဥရောပနဲ့အာရှဈေးကွက်မှာတိတိသာသာကျသွားပါတယ်။ဥရောပဈေးကွက်မှာမနေ့ပိုင်းမှာတင်900ရာခိုင်နှုန်းထိကျဆင်းပြီးယူရှနိုင်ငံမှာတော့15ရာခိုင်နှုန်းကျော်ကျသွားလို့ဈေးပိတ်လိုက်ရပါတယ်။တိုကျိုတိုက်ပေနဲ့တောင်ကိုရီးယားတို့မှာ4ရာခိုင်နှုန်းကျော်နဲ့ဈေးပိတ်ခဲ့ရပြီးဟောင်ကောင်ရဲ့ဟန်ဆင်းအညွှန်းမှာ900ရာခိုင်နှုန်းကျဆင်းသွားသလိုဂျပန်နိုင်ငံရဲ့နီကီအနှုန်းလည်းပဲ၄နှစ်အတွင်းမှာအနှိမ့်ဆုံးကိုကျသွားပါတယ်။ငွေကြေးအရောက်ဝယ်မှာလည်းပဲယူရိုငွေဟာ73နှစ်အတွင်းမှာဒေါ်လာနဲ့လဲလှယ်တဲ့နှုန်းမှာအနှိမ့်ဆုံးကိုကျသွားပါတယ်။ဂျာမန်အစိုးရနဲ့ဂျာမန်ဘဏ်များက68ဘီလီယံကယ်တင်ရေးအစီအစဉ်ကိုချမှတ်လိုက်ပြီးတဲ့နောက်မှာအဲ့ဒါလို့ယူရိုဈေးနှုန်းကျသွားတာပါ။ကမ္ဘာငွေကြေးအကျပ်တဲပိုပြီးစုပေါင်းကင်တွယ်ဖြစ်ရှင်းရေးအတွက်အခက်ကြုံနေတဲ့ဘဏ်များကိုဝယ်ယူငွေရင်းနှီးမြှုပ်နှံသူများကာကွယ်ရေးလုံဆောင်သွားမယ်လို့ဥရောပခေါင်းဆောင်များက